Welcome to the Voice of America in Burmese.
Mingla mne khe ma shin Washington myo raw VOA American tan ga ni 2019 ku ni January la 21 ye tanin la ni ne ne khin a season ko Myanmar sanaw chain mne 6 nai ga ni 9 nai thi 9 meter 30 40 48 tu ga ni dai yai thong lin taw ma ba shin Jama engine nai ma
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်အမေရိကန်အစိုးရလုပ်ငန်းတွေတစိတ်တပိုင်းရန်နာထရမှုအဆုံးသတ်နိုင်ရေးကန့်လန့်ချက်ကိုအတိုက်ခံဘက်ကပယ်ချလိုက်တဲ့အပေါ်သမ္မတထရန့်ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ပါကစ္စတန်မှာတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးရဲတပ်ဖွဲ့ဝင်တရားစင်ချိုကိုအစိုးရကဖမ်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ
်ကောင်းပါပြီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ညွှန်ကြားချက်နဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး3ကိုတပြိုင်နက်တည်းနှုတ်ထွက်စာတင်ခိုင်းတဲ့အခြေအနေနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကိုနားဆင်ရတဲ့အခါမှာ
တယောက်ပဲဆိုတော့ဖြစ်နိုင်ခြေရှိတာပေါ့ဒါပေမဲ့2ယောက်3ယောက်ဆိုတော့စဉ်းစားဖို့ရှိသွားရင်ရတာဝန်ယူတာဝန်ခံမှုနဲ့ပတ်သက်လာပြီပေါ့နော်
ဒါကတော့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြမရေးရဆွေးနွေးကန်အစီအစဉ်ကိုတင်ဆက်တဲ့အခါကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သင်ကီထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ။
အမေရိကန်အစိုးရလုပ်ငန်းတွေတစိတ်တပိုင်းရန်နာထရမှုကရပ်ပေါင်း30အထိစံချိန်တင်ရောက်ရှိလာပြီးဒါကိုအဆုံးသတ်နိုင်ရည်အတွက်ညှိနှိုင်းဖို့ကန့်လန့်မှုကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပယ်ချလိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းငွေနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အမေရိကန်မက္ဆီကိုနယ်စပ်တစ်လျှောက်တိုင်းကာဖို့ဒေါ်လာတန်း9,800ပေးဖို့နဲ့တိမ့်နဲ့ချီတဲ့ရွှေပြောင်းတွေကိုထားနေပြန်ဖို့မဲ့အရေးကနေ၃နှစ်ကာကွယ်ပေးမယ်ဆိုပြီးအမေရိကန်သမ္မတကအပေးအယူညှိနှိုင်းဖို့ပြောဆိုထားတာဖြစ်ပါတယ်။ကမ်းလှမ်းချက်ကိုပြောတောင်မပြောရသေးဘူး။နန်စီပလိုစီနဲ့ဒီမိုကရက်တချို့ကကမ်းလှမ်းချက်ကိုပယ်ချထားပါတယ်။သူတို့ကရာဇဝတ်မှုတွေနဲ့မူရဲ့စေဝါတွေအရေးကိုကြည့်တာမဟုတ်ဘူး။သူတို့ကသူတို့မနိုင်မဲ့2020ကိုပဲကြည့်နေတာလို့လာမယ့်နှစ်သမ္မတရွေးကောက်ပွဲကိုရည်ညွှန်းပြောဆိုပြီးသမ္မတထရန့်ကတွစ်တာမှာရေးသားပါတယ်။သူတို့အနေနဲ့နိုင်ငံအတွက်မှန်မှန်ကန်ကန်လုပ်တင်ပြီးလူတွေအလုပ်ပြန်ဝင်နိုင်ဖို့လဲလုပ်ရမှာလို့သမ္မတကရှိပါတယ်။သမ္မတ၄နှစ်တက်တန်းတဝက်ကိုရောက်နေပြီဖြစ်တဲ့သမ္မတထရန့်ကအမေရိကန်နိုင်ငံတမိုင်းမှာစံချိန်တင်ကာလအကြာဆုံးဖြစ်တဲ့အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်နိုင်ရေးစနေနေ့ကမင်ကွန်းပြောပြီးသူ့အစီအစဉ်ကိုကန့်လန့်ခဲ့တာပါ။ဒါပေမဲ့လည်းအောက်လွှတ်တော်အများစုဖြစ်တဲ့ဒီမိုကရက်ခေါင်းဆောင်ပလိုစီကတော့သမ္မတထရန့်မင်ကွန်းမပြောရသေးခင်ကတည်းကအလုံးမဖြစ်တဲ့အစီအစဉ်အဖြစ်ပြောဆိုရဖြစ်ပါတယ်။သမ္မတထရန့်ကိုအောက်လွှတ်တော်ဥက္ကဋ္ဌပလိုစီက Twitter မှာတုံ့ပြန်လိုက်တာမှာတော့အမေရိကန်ရှစ်သိန်းလို့လာစာမရဖြစ်နေကြတဲ့အလုံးနာထရတဲ့အစိုးရဝန်ထမ်းတွေအမှုထမ်းတွေလာစာမရပဲအလုံးဆင်းနေကြရတဲ့အစိုးရလုပ်ငန်းတွေကိုပြန်ပြီးတော့လဲပတ်ပါဝန်ထမ်းတွေကိုလာစာပေးပြီးရနေဆက်ကာကွယ်ရေးအတွက်ဘလို့တွဲလောက်ကြမလဲဆိုတာကိုဆွေးနွေးနိုင်တယ်လို့တုံ့ပြန်ရေးသားထားပါတယ်ရှင်
ရုရှားနိုင်ငံမော်စကိုမြို့မှာ Trump Tower တည်ဆောက်ဖို့ Trump နဲ့ရုရှားအစိုးရတာဝန်ရှိသူတွေကြား2016နိုဝင်ဘာကျင်းပတဲ့ American ရွေးကောက်ပွဲမဲဆွယ်ကာလတစ်လျှောက်လုံးပြောဆိုဆွေးနွေးမှုတွေရှိခဲ့တယ်လို့သမ္မတ Donald Trump ရဲ့ကိုယ်ရေးရှိနေ Rudy Giuliani ကပြောဆိုပါတယ် NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာ Giuliani ကအဲ့လိုပြောလိုက်တာပါ2016တစ်လျှောက်ပြောဆိုမှုတချို့ရှိခဲ့ပေမဲ့အကျိမ်မများဘူးလို့ရှိနေ Giuliani ကပြောပြီးသူဘယ်နေ့လေဆိုတာကိုအတိအကျသူမသိဘူးလို့ပြောပါတယ်။မော်စကိုဒီရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှာလိန်လေထွက်ဆိုဖို့သမ္မတကသူ့ကိုညွှန်ကြားခဲ့ကြောင်းအထူးဆောင်စံစစ်ဆေးမှုရောဘတ်မူလာကိုရှေ့နေဟောင်းကိုဟန်ကနေပြီးတော့ပြောခဲ့တယ်လို့ပြည်ထောင်စုအစိုးရတရားဥပဒေစိုးမိုးရေးအရာရှိနှစ်ဦးကိုကိုကပြီးဘူးစဖီသတင်းဌာနကမကြားသေးခင်ကပဲရေးခဲ့တာပါ။ထရမ်မြန်နဲ့အတူဆောက်လုပ်ရေးစီမံကိန်းကိုကြီးကြပ်ဖို့အတွက်တာဝန်ပေးခဲ့တဲ့သမီးအီဗန်ကာနဲ့တားဖြစ်သူဒေါ်နယ်ဂျူနီယာတို့ကိုလည်းရှေ့နေကိုဟန်ကအင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်အစီရင်ခံရတယ်လို့သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲရုရှားနဲ့ဆေးစပ်ညှိနှိုင်းနေတဲ့သတင်းအချက်အလက်တွေကိုလည်းမစ္စတာကိုဟန်ကအစီရင်ခံစာရေးရတယ်လို့ဆိုပါတယ်။
မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂငြိမ်းချမ်းရေးဒိန်းစခန်းတစ်ခုကိုဘယ်သူတွေမှမသိရတဲ့တနတ်သမားတွေကတိုက်ခိုက်ခဲ့တာမှာချက်နိုင်ငံကကုလငြိမ်းချမ်းရေးဒိန်းတပ်ဖွဲ့ဝင်10ဦးသေဆုံးရပြီး25ဦးဒဏ်ရာရခဲ့ပါတယ်။ ဒီတိုက်ခိုက်မှုကစစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပြီးတော့ရှုတ်ချပါတယ်ချက်အစိုးရနဲ့တည်ဆုံရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါတယ်လို့လည်းကုလအထွေထွေမှုချုပ်ကသတင်းစကားပါတဲ့အကြောင်းပြောခွင့်ရကပြောပါတယ်အန်ဒီအခြားမှာဒုက္ခခံတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားတွေအမျိုးသမီးတွေရဲ့ရဲစွမ်းတက်တီးနဲ့နှိမ့်မြုပ်ဆောင်ရွက်မှုတွေအတွက်လည်းဂုဏ်ပြုတဲ့အကြောင်းကုလအထွေထွေမှုချုပ်ကပြောပါတယ်မာလီနိုင်ငံခီတဲ့ဒေသအကွဲဟုမှရှိတဲ့ကုလသမဂ္ဂငင်းချင်ရေးထိန်စခန်းကိုတနတ်သမားတွေကလက်နက်တပ်ဆင်ထားတဲ့ကားတွေနဲ့ရောက်ရှိလာပြီးတဲ့နောက်အလစ်ဝင်တိုက်ခိုက်တာဖြစ်ပါတယ်တိုက်ခိုက်သူတွေကိုကုလတပ်ဖွဲ့တွေကခုခံတိုက်ခိုက်ခဲ့ပေမဲ့ငင်းချင်ရေးထိန်တပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ရပြီး25ဦးဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတော့မသိရသလိုတိုက်ခိုက်သူတွေဘက်ကသေဆုံးသူအရှိအတွက်ကိုလည်းမသိရသေးပါဘူးရှင်
မက်ဆီဒိုနီးယားကသူ့နိုင်ငံအမည်သစ်ကို Republic of North Macedonia အဖြစ်ပြောင်းလဲလိုက်တာကိုစတင်ဖို့ထောင်ပေါင်းများစွာသောအင်ဒီဂျင်ဂရိနိုင်ငံသားတွေဟာအေသင်မြို့မှာတနင်္ဂနွေနေ့ကစူဝေးဆန္ဒပြခဲ့ပြီးဆန္ဒပြလူအုပ်ကြီးနဲ့ရဲတွေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်အစောပိုင်းမှာညဉ့်ညမ်းစွာဆန္ဒပြရာကဆန္ဒပြသူတွေဟာကြောက်ခဲတွေဓာတ်ဆီပလင်းတွေနဲ့ပစ်ပေါက်ဆန္ဒပြကြပြီးရဲတွေကလည်းမျက်ရည်ယိုပုံတုံရင်လူစုခွဲခဲ့တာပါအဲ့ဒီအကြမ်းဖက်မှုအတွင်းရဲတပ်ဖွဲ့ဝင်အနည်းဆုံး25ဦးနဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပါတယ်။မက်ဆီဒိုနီးယားနိုင်ငံရဲ့အမည်သစ်ဟာဂရိနိုင်ငံရဲ့ယဉ်ကျေးမှုအမျိုးသားရေးလက္ခဏာတွေကိုကိုစားပြုဖို့ကြိုးပမ်းနေတာသာဖြစ်ပြီး North Macedonia ဆိုတဲ့အမည်ဟာလည်းတမိုင်းမှာဩဇာကြီးတဲ့ဂရိဘီယန် Alexandra the Great ကပေးခဲ့တဲ့ဂရိမြောက်ပိုင်းဒေသကိုကိုစားပြုသလိုဖြစ်နေတယ်လို့ဂရိနိုင်ငံသားတွေကထောက်ပြကြပါတယ်။မက်ဆီဒိုနီးယားဆိုတဲ့နိုင်ငံအမည်သစ်နဲ့ NATO နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်လာဖို့ရှိတဲ့အတွက်အဲ့ဒီကိစ္စကိုဆက်ပြီးတရားဝင်ကန့်ကွက်မလားမကန့်ကွက်ဘူးလားဆိုတာကိုမကြာခင်မှာဂရိပါလီမန်ထဲမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီသတင်းပတ်တဲ့ကောက်ခံရရှိတဲ့စစ်တမ်းတွေအရဂရိနိုင်ငံသား80ရာခိုင်နှုန်းကမက်ဆီဒိုနီးယားဆိုတဲ့အမည်ကိုကန့်ကွက်နေကြပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2016ခုနှစ်တုန်းကတစားကန်22ဦးသေဆုံးခဲ့ရတဲ့စီးနင်းတိုက်ခိုက်မှုကိုလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေထောက်ပံ့ခဲ့တယ်ဆိုပြီးအစ္စလာမ်ရဲ့အစွန်းရောက်အဖြစ်တန်ရက်ရှိသူတို့ကိုဖမ်းဆီးလိုက်တဲ့အကြောင်းထိတ်တန့်ရဲရရှိတို့ကတင်းငင်းနေမှာပြောပါတယ်2016ခုနှစ်တုန်းကမြို့တော်ဓကာက Holy Artisan Bakery ကဖေးဆိုင်မှာတနတ်သမားတွေကစေနာရီကြာထိ ंछ ုပ်ထားခဲ့ပြီးပြစ်ခတ်ခုတ်ထစ်လို့တေဆုံးခဲ့ရသူတွေထဲမှာနိုင်ငံခြားသား18ဦးလည်းပါဝင်ခဲ့ပါတယ်။နောက်ပိုင်းမှာတော့စစ်တပ်အထူးတပ်ဖွဲ့ကအဆောက်အုံတဲကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရပြီးလူပေါင်း2000လောက်ကိုကယ်တင်ခဲ့ရပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးပြည်တွင်းအစ္စလာမစ်စစ်သွေးကြွအဖွဲ့အဖြစ်တားမြစ်ခံထားတဲ့ဂျမဲတူမူဂျာဟစ်ဒင်ဘင်္ဂလားဒေ့ရှ်ကိုအပြစ်ဖို့ထားပြီးအခုဖမ်းဆီးလိုက်တဲ့မာမူနာရာရှစ်ကတော့အဖွဲ့တွင်းကအရေးပါသူဖြစ်ပါတယ်။အသက်30အရွယ်မာမူနာရာရှစ်ကိုဓာကာမြို့တော်အပြင်ခီးတဲ့တင်ကားနဲ့ခီးသွားနေတော့ဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းရာဇဝတ်မှုနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရဲတပ်ဖွဲ့ပြောကွရမက်ဖတီမာမုတ်ခန်းကပြောပါတယ်။ရုရှားကတိုက်ခိုက်ရေးအတွက်လက်နက်ခင်းရန်ဖောက်ခွဲပစ္စည်းနဲ့ငွေကြေးထောက်ပံ့ခဲ့တယ်လို့ပြောခွင့်ရခန်းကသတင်းထောက်တွေကိုပြောပါတယ်။သူကအင်းကြီးချင်းနိုင်ငံတခုမှခိုအောက်နေခဲ့ပြီးအဖွဲ့ကိုပြန်လည်စုစည်းဖို့စူးစမ်းနေတာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒက်ကားမျိုးတော်ကဖေးဆိုင်တိုက်ခိုက်ခရမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့လကပဲစစ်သွေးချရှိဦးကိုတရားရုံးကအမှုတင်ခဲ့ပါတယ်။ဒီရှိဦးတဲ့က6ဦးကိုဖမ်းဆီးထားတာဖြစ်ပြီးအခုအဖမ်းခံရတဲ့ရုရှားနဲ့တခြားအမျိုးသားတအုပ်ကိုတော့မျက်ကွယ်မှာဆွဲချက်တင်ထားတာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုထားပါတယ်ရှင်
။ဆူဒန်သမ္မတအိုမာအယ်ဘာရှားနှုတ်ထွက်ပြီးရတဲ့တင်းငွေနေကဆန္ဒပြတောင်းဆိုနေသူတွေကိုဆူဒန်ရဲကမျက်ရည်ယိုပုံတုံးပြီးလူစုခွဲပါတယ်။ဆူဒန်ရဲ့ဒုတိယအကြီးဆုံးအိုဒူရန်မြို့မှာပါလီမန်အဆောက်အုံအထိချီတက်ဖို့စ조사ခဲ့တဲ့ဆန္ဒပြသူတွေကိုရဲကတားမြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။မြို့တော်ကာတွန်းရဲ့ဒေသအတော်များများမှလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးအစိုးရဖြုတ်ချရေးလွတ်လပ်ငြိမ်းချမ်းပြီးတရားမျှတမှုရရှိရေးအတွက်တောင်းဆိုခဲ့ကြပါတယ်။ပ ပြီးခဲ့တဲ့လကစခဲ့တဲ့ဆန္ဒပြပွဲတွေအတွင်းလူ26ဦးသေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပေမဲ့ AI လူအခွင့်အရေးအဖွဲ့ကတော့သေဆုံးသူဦးရေ40ကျော်နိုင်တယ်လို့ဆိုပါတယ်။ပတ်မှုဈေးတက်မယ်လို့အစိုးရကပြီးခဲ့တဲ့လအတွင်းကြေညာလိုက်ရကနိုင်ငံကိုနှစ်ပေါင်း30လောက်အုပ်ချုပ်လာတဲ့ဆူဒန်သမ္မတဘာရှာနှုတ်ထွက်ပြီးဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်လာတာပါ။
ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတပ်ပြန်တိုက်ဖျက်ရေးတာဝန်ရှိသူတရားစင်ချောကိုတနင်္ဂနွေနေ့ကအစိုးရကဖမ်းဆီးလိုက်တဲ့အကြောင်း AP သတင်းကဖော်ပြပါတယ်။လူလက်ပိုင်းဇနီးမောင်နှံနှစ်ဦးသူတို့ရဲ့ဆဲချောသက်အရွယ်သမီးနဲ့မိသားစုမိတ်ဆွေတို့ကိုအရာရှိတွေကတနက်နဲ့ပြစ်တက်ခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုဖမ်းဆီးတာဖြစ်ပါတယ်။အရာရှိတွေကတော့အစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြတွေနဲ့ပြစ်ခတ်မှုလို့ပြောဆိုပါတယ်။ဒါပေမဲ့လည်းမျက်မြင်တွေ့သူတွေနဲ့ဆွေမျိုးတွေကတော့တနက်နဲ့သွေးအေးအေးပြစ်တက်ခံခဲ့ရတာလို့ပြောဆိုထားပါတယ်ရှင်။
ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကိုကျွန်းကအာရှိုရိုမြို့မှာနေထိုင်တဲ့ဂျပန်အဖိုးအိုမာဆာဇိုနိုမာကဟာအိပ်ပျော်နေစဉ်တင်းငွေနေမနဲ့အစောပိုင်းကအသက်113နှစ်အရွယ်မှာကွယ်လွန်သွားတယ်လို့မိသားစုကပြောပါတယ်။သူဟာကမ္ဘာအသက်အကြီးဆုံးအမျိုးသားတစ်ဦးဖြစ်ပါတယ်။သူ့မြေမဖြစ်သူယူကိုကတော့သူ့အဖိုးဟာမကွယ်လွန်ချိန်ထိစံ့မှန်မှန်နဲ့ပုံမှန်ရှိနေပြီးမိသားစုအတွက်ဘာမှဒုက္ခပေးခဲ့တာမရှိဘူးလို့ဆိုပါတယ်။1905ခုနှစ်မှာမစ္စတာနိုမာကကိုမွေးဖွားခဲ့တာပါ။နိုမာကရဲ့မိသားစုဟာရေနွေးစိမ်တဲ့ဂျပန်ရိုးရာရေပူစမ်းလုပ်ငန်းနဲ့မျိုးဆက်၄ခုလောက်လုပ်ကင်လာခဲ့တာဖြစ်ပါတယ
်။သတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ညွှန်ကြားချက်နဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီး၃ဦးကိုတပြိုင်တည်းနှုတ်ထက်စာတင်ခိုင်းထားကြောင်းကာယကံရှင်ဝန်ကြီးတွေကပြည်ရင်းသတင်းဌာနတွေကိုအသီးသီးအတည်ပြုပြောကြားခဲ့ပါတယ်။အခုလိုပြည်နယ်အစိုးရအဖွဲ့တွင်ဝန်ကြီး၃ဦးတပြိုင်တည်းနှုတ်ထွက်ခိုင်းတဲ့အခြေအနေပေါ်သုံးသက်ချက်အမြင်တွေကိုနားဆင်ပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ညွှန်ကြားချက်နဲ့နှုတ်ထွက်စာတင်ခိုင်းကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကဇန်နဝါရီလ18ရက်နေ့မှာအကြောင်းကြားခဲ့တဲ့ဝန်ကြီး၃ဦးကတော့စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးဦးမြသိန်း၊တယံဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီး UH လက်အောင်နဲ့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်တို့ဖြစ်ပါတယ်။ကာကံရှင်ဝန်ကြီး၃ဦးကိုယ်တိုင်လည်းပြည်ရင်းသတင်းဌာနတွေကိုသူတို့နှုတ်ထွက်စာတင်ခိုင်းတဲ့ကိစ္စနဲ့ပတ်သက်လို့အတည်ပြုပြောကြားခဲ့ပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်နဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးလက်ဖြစ် NLD ပါတီရဲ့ကချင်ပြည်နယ်ဆိုင်ရာဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြသိန်းကတော့ပါတီလုပ်ငန်းအရာရောပြည်နယ်အစိုးရလုပ်ငန်းမှာပါတာဝန်ကျေပွန်အောင်ထမ်းဆောင်နေသူတအူးဖြစ်ရတဲ့နဲ့ဘာအကြောင်းပြချက်မှမပေးဘဲကျမ်းမာရေးအကြောင်းပြပြီးနှုတ်ထွက်စာရေးပါလို့ပြောလာတဲ့အတွက်သူအနေနဲ့ပြောတဲ့အတိုင်းနှုတ်ထွက်စာတင်ခဲ့ကြောင်းပြည်ရင်းသတင်းမီဒီယာတွေကိုဖြေဆိုခဲ့ပါတယ်။ဒီအတွက်လည်းပြည်နယ်ဝန်ကြီးချုပ်ရဲ့လုပ်ရက်မှန်ကန်မှုရှိမရှိစုံစမ်းအရေးယူဖို့သူအနေနဲ့ NLD ပါတီဌာနချုပ်ကိုဇန်နဝါရီလ19ရက်နေ့ကတိုင်ကြားခဲ့တယ်လို့ဦးမြသိန်းကဆိုပါတယ်။အခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ညွှန်ကြားချက်နဲ့ပြည်내ဝင်ကြီးတွေကိုနှုတ်ထွက်စာတင်ခိုင်းတဲ့ကိစ္စရပ်မှာအဖွဲ့အစည်းပုံအရလွဲမှားနေတယ်လို့သုံးသပ်မိကြောင်းမြမဥပဒေရေးရာကျွမ်းကျင်သူအာရှလူခွင့်ရေးကော်မရှင်ရဲ့ဥပဒေကြိုးဆောင်ဦးမင်းလွင်ဦးကပြောပါတယ
်။ဒီကနိုင်ငံတော်အတိုင်ပင်ခံရဲ့ညွှန်ကြားချက်ကြောင့်ထွက်ခိုင်းတဲ့ဆိုလဲဟာမာနေပြီ။နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်ကြောင့်ဆိုလို့ရှိရင်တော့ဒါတမျိုးဖြစ်တော့ပါတော့။နိုင်ငံတော်အတိုင်ပင်ခံကနေညွှန်ကြားလိုက်လို့ဒါလုပ်တာပါဆိုကြဲကူကတခုခုမှားနေပြီလို့ကျွန်တော်တို့ယူဆလို့ရတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနိုင်ငံတော်ဝန်ထမ်းတွေဖြုတ်တဲ့ဥစ္စာမှာသူ့မိန်းနဲ့လုပ်တဲ့ဥစ္စာကျွန်တော်တခါမှမကြဘူး။နိုင်ငံတော်အစိုးရရဲ့ဦးကြီးကောင်းဆောင်ကသမ္မတဖြစ်တယ်။သမ္မတကလည်းခန့်ရင်ထမ်းနေဖြုတ်ရင်ဖြုတ်တယ်။ပြည်ရဲ့ဝန်ကြီးချုပ်တွေကသူတို့တာဝန်ယူထားတဲ့ကိစ္စရပ်တွေသူတို့ခံထားတဲ့ဝင်ကြီးတွေဖြစ်လို့ဒီလိုမျိုးလက်လွတ်တွေလုပ်တယ်ဆိုလို့ရှိရင်တော့ဒါတော်တော်ကြီးကိုလုံးဝဆင်းပြေနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့ပြောချင်တယ
်နှုတ်ထွက်စာတင်ဖို့အကြောင်းကြားချင်းခံရတဲ့ဝင်ကြီးသုံးအနေနဲ့မိမိတို့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့မျှမျှတတဖြစ်အောင်ပြန်လည်ထုချေပိုင်ခွင့်ရှိတယ်လို့မြင်ကြောင်းဦးမင်းလွင်ဦးကဆိုပါတယ
်ဝင်ကြီးတွေသုံးပါးကအခုလောလောဆယ်ဤလေဝင်ကြီးချုပ်ရဲ့နှုတ်ထွက်ခံချက်ကြောင့်ကနှုတ်ထွက်လိုက်ရတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်သူတို့အနေနဲ့လည်းဒါကိုမိမိရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းပိုင်ပွင့်လည်းရှိတယ်သူကြီးပိုင်ပွင့်လည်းရှိတယ်အခုအဲ့ဒီလိုမျိုးအခွင့်အရေးတွေတခုမှမပေးဘဲနဲ့ကျမ်းမာရေးကြောင့်နှုတ်ထွက်လိုက်ပါဟိုအဖြစ်လို့နှုတ်ထွက်လိုက်ပါဆိုတာကတော့နည်းနည်းတော့ တစ်ဆက်သက်ဌာနုံးနဲ့အခြေအနေမျိုးရောက်တယ်လို့ကျွန်တော်တို့မြင်တယ
်။ပြည်နယ်ဆိုရတွင်ဝင်ကြီးသုံးဦးကိုအခုလိုတပြိုင်နက်တည်းနှုတ်ထွက်ခိုင်းတဲ့ကိစ္စမှာပြည်နယ်ဝင်ကြီးရဲ့တာဝန်ခံမှုတာဝန်ယူမှုအပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့အမေရိကန်ချေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါရယ်။
တိယောက်ပဲဆိုတော့ဖြစ်နိုင်ခြေရှိတာပေါ့ဒါပေမဲ့နှစ်ယောက်သုံးယောက်ဆိုတော့စဉ်းစားဖို့ရှိသွားရင်ဒီကတာဝန်ယူတာဝန်ခံမှုနဲ့ပတ်သက်လာပြီပေါ့နော်ဝင်ကြီးချုပ်ကိုယ်တိုင်ကိုမသိတာလားသို့မဟုတ်ဝင်ကြီးချုပ်ကိုယ်တိုင်ကိုလက်လို့ရှိရလားသို့မဟုတ်ဝင်ကြီးချုပ်ကိုယ်တိုင်ကိုပါဝင်ပတ်သက်နေလားဆိုတော့အဲ့ဒါတွေကဆက်စစ်တင်လာတယ်။ဒါဆိုသုံးဦးဆိုတော့တော်တော်များပါတယ်ဒီကက်ဘိနက်မှာနောက်ဆုံးတော့ဒီဟာတော့ကျွန်တော်ရဲ့ဖက်ဒရယ်မှုမပြည့်ဝတဲ့ဒီ2008ဖွဲ့စည်းပုံကိုအချိန်ကဥပဒေကြောင့်ဖြစ်တာပါတကယ်လို့ဖက်ဒရယ်မှလည်းဆုံးကဒီနေရာတွေအားလုံးကပြည်နယ်ကနေပဲစီဆက်မှာကိုသူ့လာသူတာဝန်ရှိတဲ့လူတွေကိုခန့်ပြီးမှရတဲ့နေရာတွေဖြစ်လာနိုင်တာပါစစ်မှန်တဲ့ဖက်ဒရယ်ဆိုတကယ်ကိုမှန်ကန်တဲ့လူတွေပဲပေါ်ရောက်လာတယ်အကုန်လုံးပြည်သူလူထုအနေနဲ့တိမှတင်ပြောင်းလာတဲ့လူတွေဆိုရင်တော့ဒီလိုဖြစ်စရာအကြောင်းမရှိဘူးပေါ့
ကချင်ပြည်နယ်တန်ဟာဇာတာနယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီး UH လအောင်ဟာဖားကံမြို့နယ်မဲဆန္ဒနယ်အမှတ်1ကနေအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တယ်လို့လူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကတော့အငိမ့်စားဆေးရုံအုပ်ကြီးတအုပ်ဖြစ်ပါတယ်။အခုလိုဝန်ကြီးတအုပ်နှုတ်ထွက်စာတင်ခိုင်းတဲ့အကြောင်းရင်းကိုတော့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကနေတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။ဆက်လက်ပြီးတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါမြမနိုင်ငံမှာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာသာပေါင်းစုံညီညွတ်ရေးဘာသာရေးနဲ့ဆိုင်တဲ့အခမ်းအနားနှောက်ယှက်တားဆီးတဲ့လုပ်ရက်နိုင်ငံတကာရဲ့အမြင်တွေကိုတုံ့ပြန်ရတာတွေနဲ့ပတ်သက်ပြီးတော့ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘူဘလူမိန့်ကြားထားပါတယ်လေကျမတို့ VOA ကိုကြော်ကြော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်
နေနေလို့ဒီလိုကိုသူတို့ကပြောတယ်သူတို့ကြည့်တယ်မှာခင်ဗျပထမဆုံးကတော့ကျွန်တော်ဂရီနေကြီးအခုမြန်မာပြည်ရဲ့ငြိမ်းချမ်းရေးအခြေအနေပေါ့နော်ဒီအပိုင်းတွင်ကြားရတဲ့တဲ့နေလည်းရှိလာပါတယ်ဒါပြင်တိုက်ပွဲတွေကလည်းလောလောဆယ်တော့လုံးလုံးရပ်သွားတဲ့အခြေအနေတော့မရှိသေးပါဘူးဆိုတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဂရီနေကြီးရဲ့မျှော်လင့်ချက်စကားလေးမြင့်ကြားပေးပါခင်ဗ
ျသူတို့မျိုးဗီဒီယိုကနေတဆင့်ပါနော်ကောင်းတဲ့တဲ့လေးတွေဖြန့်နေတဲ့အတွက်ကြောင့်မို့ဆရာတော်အနေနဲ့ဝန်တာရဲ့ကျေးဇူးလက်တင်တဲ့သူတို့မျိုးအခွင့်အရေးရတဲ့အခါလဲဆရာတော်ကိုယ်တိုင်လည်းပဲတရင်ကောင်းပြီးနိုင်တဲ့အတွက်ကြောင့်မို့အထူးပဲနော်ကျေးဇူးတင်မယ်။ဒီငင်းချိုင်းရင်းနဲ့ပတ်သက်လို့ဒီ2018ခုနှစ်မှာတော့ဒီအဆင်ပြေတဲ့အချက်လက်တွေရှိသလိုအဆင်မပြေတဲ့ဟာတွေလည်းပဲအချက်လက်တွေလည်းအများကြီးရှိပါတယ်။တိုက်ပွဲတွေမရဘူးပြစ်ခတ်နေကြတယ်။ဒီတမတော်နဲ့လက်နက်ကင်အဖွဲ့တွေဖြစ်ပျက်နေတဲ့ဟာတွေလည်းခီးလည်းပဲဖြတ်ကျော်ပြီးတော့လာရတယ်ပေါ့။ဒါပေမဲ့ဒီလုံငယ်တဲ့ရပိုင်းလေးတွေမှာပဲဒီတမရကာချုပ်ကိုယ်တိုင်ကြီးညာချက်ထက်မှာလေးလာတာအတွက်ဒီခမှုတွေရဆဲပြီးတဲ့နောက်ငင်းချမ်းရေးခီးလန်းစီကိုဟိုစရှောက်ကြမယ်ဆိုတော့သတင်းကောင်းကိုကြားတဲ့အခါမှာသူတို့အားလုံးပျော်ကြတယ်ပြည်သူပြည်သားတွေပျော်ကြတယ်အထူးသဖြင့်ဒီစစ်ရှောင်းစခန်းမှာနေကြတဲ့လူတွေအတွက်အတော်အဝယ်ပျော်တဲ့သတင်းတစ်ခုဖြစ်ပါတယ်သူတို့အားနည်း6နှစ်9နှစ်ထဲကိုရောက်လာပြီမင်းကသူနဲ့သွားတွေ့တော့ကျွန်တော်ကျမတို့ရဲ့အနာဂတ်ကဘာလဲလို့သူမေးတဲ့လူတွေအခုဒီလိုမျိုးသတင်းကြားတဲ့ခါမှာသိကုန်မှပျော်ကြမယ်ပေါ့အဲ့တော့ဒီခီးလန်းစဉ်ကိုတက်မတော်ကိုရိုင်းကနေပြီးတဲ့နောက်လမ်းဖွင့်ပေးတယ်အဲသူကိုရိုင်းကနေပြီးတော့ဥဆောင်တဲ့ပုံစံဖြစ်တဲ့အတွက်ကြောင့်မို့ချုပ်နေတဲ့အစိုးရရောတက်မတော်ရောလက်နက်ကင်တွေရောပေါ့အဲတက်ညီလက်ညီနဲ့ဒီစကောဇဝဲဝိုင်းမှာပေါ့နော်သူတို့ဆွေးနွေးပြီးတော့ငင်းချမ်းကိုရဖို့ရန်အတွက်ကအရေးကြီးဦးမကဘဲအလုံးစူးစမ်းသွားမယ်လို့လည်းမျှော်လင့်ပါတယ်အဲ့တော့လူဆိုတာကတစ်ခါလေကြာလို့ရှိရင်အတိတ်ကိုပြန်တွေးကြည့်ကြလဲအတိတ်ရဲ့အထူးဖြင့်အစင်မပြေမှုတွေနာကြီးမှုတွေကိုဟိုလာစမြုပ်ပြန်ကြည့်ကြတဲ့အခါမှာအင်္ဂလိပ်လိုအဆိုရှိတယ်ပေါ့ The one that clings to the past has a no future ပေါ့သူကသူတို့အတိတ်ကအစင်မပြေမှုတွေကိုကျွန်တော်မေ့နိုင်ပြီးတော့အထူးဖြင့်ဒီနှစ်သစ်ပေါ့နော်ဒီ2019ခုနှစ်သစ်မှာအဲသူတို့ငင်းချမ်းရေးအတွက်အားလုံးဝိုင်းဝန်းပြီးတော့ကြိုးစားဖို့ရအတွက်ဆရာတော်နဲ့အဲဆန္ဒပြုနေမှာကလည်းဒီအောင်မြင်မယ်လို့ဟိုဆူတောင်းထားပါတယ်အားလုံးကလည်းဝိုင်းဝန်းပြီးတော့ဆူတောင်းနေကြမှာစိတ်ကောင်းစလုံးကောင်းနဲ့ဒီနှစ်သစ်ဖြစ်တယ်လို့အဲဆန္ဒအသစ်နဲ့စိတ်သစ်နဲ့သူတို့ဖြစ်ယုံကြည်မှုအသစ်နဲ့ပေါ့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရတဲ့အလိုမဲ့ဆန္ဒရှိတယ်။အောင်မြင်မယ်လို့လည်းပဲဆရာတော်နဲ့မျှော်လင့်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်မှာရင်းချင်းရင်းနဲ့လာလူပါပဲအမတန်ရေးကြီးတဲ့ဘာသာပေါင်းစုံလူမျိုးပေါင်းစုံကြာချစ်ချည်ရင်းနေရေအတူရှင်တွဲနှင်းနှင်းချမ်းချမ်းအတူရှင်တွဲနေထိုင်ကြရေးဒီကိစ္စကလည်းပဲအမတန်ရေးကြီးတဲ့ကိစ္စတစ်ခုပါလက်ရှိအခြေအနေမှာဆိုတဲ့အခါကျတော့ဗိုင်းနေအင်းနေနဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံကြာချစ်ချည်ရင်းနေရေအတူရှင်တွဲနေထိုင်ကြရေးနဲ့ပတ်သက်တဲ့ဗိုင်းနေရဲ့စန္ဒမျှော်လင့်ချက်စကားလေးလည်းပြောပြပါဦးခင်ဗျာ
ကျတော့နေနေရပါအားလုံးစိတ်ကောင်းဆုံးကောင်းနဲ့လူမျိုးမရွေးဘာသာမရွေးပေါ့သူများဘာသာကိုဟိုယူတည်နိုင်ခြင်းသူများဘာသာကိုလေးစားခြင်းနဲ့သူများဘာသာရဲ့ရှုထောင့်ကိုယူတည်စွာနဲ့နားထောင်နိုင်ခြင်းနေရာအရေးကြီးပါတယ်လူဆိုတာကတော့အဆိုရှိသလိုပေါ့လေကောင်းနှလုံးရှိရင်အကြံဉာဏ်နှလုံးလည်းရှိနှစ်ခုလည်းရှိနိုင်တယ်ပေါ့နော်ကိုယ်ကိုယ်ယုံကြည်မှုမှလည်းပဲအသီးသီးကွဲပြားပေမဲ့နော် difference is not the weakness ပေါ့နော်ကွာခြားနားမှုဟာအားနည်းချက်မှုပဲနဲ့the weakness is to be celebrated weakness is to be is a strength ဘောနော်ဒီမတူခြားနာခြင်းဟာနော်ခွန်အားဖြစ်တယ်ဆိုတာဒီအထူးပြမြန်မာပြည်မှာတကယ်ရောင်စုံပေါ့နော်သက်တမ်းလိုပဲလှပတဲ့မြန်မာနိုင်ငံတော်ဟာဒီလိုမျိုးဘာသာပေါင်းစုံမှာအတူနဲ့အတူတစ်ခုနဲ့အတူလေးစားတယ်ဆိုလို့ရှိရင်မြန်မာပြည်ဟာဒီငြိမ်းချမ်းရေးဖြစ်သွားစရာအကြောင်းမရှိဘူးပေါ့နော်နော်Peace is possible and peace is the only way ပေါ့ငြိမ်းချမ်းရေးအဖြစ်နိုင်တယ်ငြိမ်းချမ်းရေးတစ်ခုသာလျင်ကျွန်တော်မြန်မာပြည်အတွက်လောင်ချမ်းလမ်းကြောင်းလမ်းစဉ်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပါဗျာနောက်တစ်ခုပါဂါရီနေပြီးခဲ့တဲ့ကျွန်တော်တို့ Christmas ကာလပေါ့လေ Christmas ရဲ့မတိုင်ခင်ကျွန်တော်တို့တွေတည်နေကြရပါတယ် Christmas ပွဲတော်ဆင်နွှဲဖို့အတွက်ပြင်ဆင်ကြတဲ့ဒါစုတွေကိုပြည်နယ်ဘက်မှာပေါ့လေဟလာတခြားလူတွေကနေပြီးတော့နောက်ဆက်ပြီးတော့ Christmas ပွဲတော့ကျင်းပတာကိုဒါစီရဲ့နောက်ဆက်တဲ့ရုံးဆန်ကဖြစ်တဲ့တန်ရကြတာလည်းရှိခဲ့ပါတယ်ဒီလိုဖြစ်ဖြစ်မျိုးတွေပေါ်မှာရောခရီးနေနေနေဘယ်လိုမျိုးမိန့်ကြားကြမှာလဲခင်ဗျာ
ဘာသာဒီမေဒီမှာတော့နယ်စားနယ်ဒီမှာဖြစ်ဖြစ်တာရှိတယ်နိုင်ငံခြားတွေမှာလည်းပဲဖြစ်ဖြစ်ရရှိတယ်ပေါ့ဒီဟာဘာသာရေးအစွန်းရောက်တဲ့လူတွေဒီ extremist အဲ့ဒါတွေအနည်းစုပေါ့နော်တကယ်ဆိုတကယ်ပြောဆိုလို့ရှိရင်မြန်မာပြည်တပီလုံးကိုကြည့်တဲ့အခါမှာစိတ်ကောင်းတလုံးကောင်းနဲ့တခြားဘာသာကိုယူသည်လေးစားတဲ့ပုဂ္ဂိုလ်တွေရှိသလိုဒီလိုမျိုးဟိုသူများဘာသာဒီလိုမျိုးအနောက်ရှက်ပေးတဲ့ပုဂ္ဂိုလ်လေးကဒီလက်တဆုပ်တော့မရှိပါဘူးအနည်းစု3ဟောက်3ဦး4ဦး4ဦးဒီလိုမျိုးလုပ်တယ်ဖြစ်နေတဲ့ကြောင့်မို့ဒါမျိုးတွေရဲ့အတွက် solution တို့ကကျွန်တော်တို့အနေနဲ့ပါလဲဆိုဒီဘာသာရေးနဲ့ပတ်သက်တဲ့ပါလိဒီပညာအသိပညာပေါ့နော် education ဆိုတာအထူးလိုအပ်ပါတယ်ဒီလှုပ်တဲ့လှုပ်တဲ့အနောက်ရှက်ပေးတဲ့လူတွေကတကယ်ပြောဆိုရင်မသိတဲ့အတွက်ကြောင့်မို့ ignorance အတွက်ကြောင့်မို့ဒီလိုမျိုးတခြားဘာသာတွေပေါ်မှာအနောက်ရှက်သဘောမျိုးဖြစ်တာပေါ့နော်ဘယ်သူမဆိုနော်နှလုံးသားတိုင်းထဲမှာဘာသာတိုင်းကကိုယ့်ဘာသာဟာအမျိုးမဆုံးနေတဲ့ထားတဲ့အခါမှာကိုဘာသာသူဘာသာဟိုအပေးယူပေါ့နော် mutual ယူတည်နိုင်မှုရာအတွက်အရေးကြီးပါတယ်အဲ့တော့ဖြစ်ဖြစ်တာတွေကကျွန်တော်တို့အနေနဲ့ကတော့ဒီအဖွဲ့အုပ်စုကြီးကိုအပြစ်ဖို့မဟုတ်ဘဲနဲ့ပေါ့နော်ဒီလိုမျိုးအနည်းစုလေးရဲ့ဟိုအတိတရားမရှိမှုလေးပေါ်မှာဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကအခွင့်လွှတ်ခြင်းတရားနဲ့ဒီလူတွေကိုပါဘယ်သူပဲဖြစ်နေပါတော့စည်းယုံနိုင်မှုမေတ္တာပြနိုင်မှုရာအတွက်အရေးကြီးပါတယ်နောက်ဆုံးကြတော့မေတ္တာဟာအနိုင်ရမှာပါဟိုပြောတယ်ပေါ့ဒီဒုတိယသမ္မတကြီးဟန်ဒရီရဲ့မိတ်ဆွေစာပွဲမှာဒေါက်တာဆန်းစုကြည်ပြောခဲ့တဲ့စကားပေါ့နော်ဒီမြင်းပညာရှိဆိုလားဒီခုနပြောတဲ့ဘယင်ဆိုလားပေါ့သူတို့လာပြီးတော့ခရစ်တော်ရဲ့ရှေ့မှာလာပြီးတော့ရှ िख ိုးကြတယ်ဆိုတာသူကပြောတာပေါ့နော်မြင်းပညာမင်းပညာရှိပြောမလားမင်းမဲပြောမလားเนาะဘလောက်ဖက်ပညာရှိနေနေဘလောက်ဖက်အာနာရှိနေနေပေါ့နောက်ဆုံးကြတော့မေတ္တာဖြစ်တဲ့เนาะသခင်ခရစ်တော်ရှိမှလာပြီးတော့ဒုထောက်ရှိခိုးကြတယ်ဆိုတဲ့အတိုင်းပဲပေါ့ကျွန်တော်ကမေတ္တာပြရင်မေတ္တာဟာဒီနောက်ဆုံးကြတာအောင်မြင်မှုရရှိမယ်လို့ဆရာတော်လည်းယုံကြည်တယ်ပေါ့เนาะ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုပါပဲဂါရီနေဂါရီနေရနိုင်ငံခီးစင်နေလည်းမကြခဏတော့ပါတယ်နိုင်ငံကဖွဲ့စည်းဒီပုဂ္ဂိုလ်ဒီဘာသာရေးဖွဲ့စည်းနေတယ်လေမကြခဏတီးတွေ့ဆက်ဆံရပါဘူးဆိုရင်အာရှမှာလည်းပဲနာဖွဲ့ချိုးရဲ့ဥပဒေဖြစ်လာပါတယ်ဆိုတော့နိုင်ငံတကာနဲ့တီးတွေ့ဆက်ဆံရတဲ့နေရာမှာမြန်မာနိုင်ငံအပေါ်ပြည်ပကလူတွေရဲ့တချို့အမြင်တွေမရှင်းလင်းမှုတွေမြန်မာနိုင်ငံပေါ်မှာအမြင်ဆောင်းနေတာလေးတွေအဲ့ဒါလေးတွေကိုရောဂိုင်းနေဘယ်လိုကြုံတွေ့ရပါသလဲအဲ့ဒါတွေနဲ့ပတ်သက်လို့ရောဘယ်လိုမျိုးဂိုင်းတွေဖြစ်ရှင်ပြောဆိုရတာမျိုးရှိပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့နိုင်ငံခြားသွားတိုင်းပေါ့နော် မြန်မာပြည်ရဲ့လို့ပြောလိုက်ပြီဆိုလို့ရှိရင်သူတို့အမြဲပဲထွက်လာတဲ့စလုံးစကားလေးရပါလဲဆိုရင်ရခိုင်ပြည်နယ်အကြောင်းပြောတယ်သူတို့သုံးတဲ့သူတို့က ပြန်ဖြေခဲ့တဲ့အခေါက်ပေါင်းများစွာပေါ့အင်တာဗျူးတွေမှာလည်းပြောပါတယ်ပထမဆုံးအချက်အနေနဲ့ဒီမြန်မာပြည်ရဲ့ဒီလူမှုဆက်သွယ်ရေးမီဒီယာကအားနည်းတယ်အားနည်းတဲ့ခါမှာတခြားနိုင်ငံခြားမီဒီယာတွေပေါ့နော်တခြားနိုင်ငံခြားရဲ့အသံကပို့ပြီးတော့ကျယ်တယ် strong media ဆိုတော့ဆန်းစုကြည်ကိုလည်းပဲအသက်တင်ပြီးတော့ဒီပြဿနာတွေအားလုံးကသူနဲ့ပဲပတ်သက်တယ်ဆိုတော့သူ့ဘပုံပြီးတော့နောက်သူရဲ့ Nobel Prize ပြုလို့မရပါဘူးလို့အဲ့လိုပြောတယ်အဲ့တော့ဒီလိုမျိုးဖြစ်နေဖြစ်ပြနေတဲ့ခါမှာကျွန်တော်တို့ဆရာတော်ကပြောခဲ့လဲဆိုတော့အေးဒီ
ဒီအိုင်ဒီယိုလော်ဂျီသူ့ရဲ့ယူဆမှုကအတော်ဝဲပြောင်းလဲသွားအရင်ကတော့အော်ပိုဇီရှင်ပါတီဆိုပြီးတော့တည်တည်တန်တန်အဖွဲ့အစည်းဆိုပြီးဖြစ်ပေမဲ့သူ့ရဲ့အခုရဲ့ဥတီချက်ကပါလဲဆိုလို့ရှိရင်သူအစိုးရနဲ့တက်မတော်နဲ့အတူညီညီပေါင်းပြီးတော့ညီချမ်းကြီးကိုစောက်တီးဖို့ရန်အတွက်သူကပို့ပြီးတော့အရေးထားတယ်ပေါ့နော်အရေးထားတယ်ဆရာတော်ဒီကိုရီးယားသွားတော့ကဒီသတင်းပေးတဲ့ခါမှာတခါတက်မတ
သတင်းတွေထက်ကျမတို့ကဘာလို့ချင်းလဲဆိုလို့ရှိရင်တော့ဘာလို့ချင်းတမ်ဘရော်နဲ့အစိုးရနဲ့ပေါင်းစည်းမှုရပို့ပြီးတော့အရေးရေးပေးပါတယ်ကျွန်တော်တို့အပြင်သွားတဲ့ခါရမနာတမ်ဘရော်အကြောင်းပေါ့နော်ကောင်းငယ်ကောင်းချောင်းနော်ဒုတိယတွေ့အကြောင်းပြောပါဆိုပြီးတော့သူတို့ကပြောခဲ့တယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်ပြီးတော့နောက်အခုကျတော့တကယ်ပဲပြောမယ်ဆိုလို့ရှိရင်လက်တွေ့ဖြစ်နေပြီပေါ့နော်တမ်ဘရော်ကိုရိုင်ကဦးစီဦးဆောင်ပြီးတဲ့နောက်ရင်းချမ်းရခီလန်းစီကိုသွားဖို့ရန်အတွက်လို့ပြောအဲ့တော့နိုင်ငံခြားသားတွေကဒီတကယ်လို့မြန်မာပြည်အကြောင်းကိုအဲဒါလိုမျိုးထင်ကြပေမဲ့တကယ်အမေကိုအတွင်းကကိုဝင်းနာကိုသာတိဆိုတဲ့အတိုင်းပဲဒီဒီချမ်းရခီလန်းစင်မှာဘလို့ကင်တွေ့ရမလဲဆိုတာအစိုးရကိုယ်တိုင်ကဒါလိုမျိုးပညာရှိပါရှိရှိနေပေါ့နော်တိခံပြီးတော့သွားနေတဲ့အခါမှာအဲကျွန်တော်တို့အနေနဲ့ကအောင်မြင်မယ်လို့လည်းယူဟွာလောက်တယ်ပေါ့နော်ယုံကြည်တယ်ပေါ့နော်အဲ့လိုလည်း
ကျေးဇူးအများကြီးတင်ပါတယ်ခိုင်နိုင်ခင်ဗျာတင်ပြတဲ့အတွက်ဆက်လို့ဆု
အခုနားဆင်ကြရတာကတော့ကက်သလစ်ဂိုင်းကျုပ်ဆရာတော်ကြီး Charles Bo ਨੇကျမတို့ဒီကိုကျော်ကျော်သိန်းရန်ကုန်မှာတွေ့ဆုံမေးမြန်းထားတဲ့မေးမြန်းခန်းဖြစ်ပါတယ်ကျမတို့ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့စနေနေ့ဒီရုပ်သံမဂ္ဂဇင်းအစီအစဉ်မှာလဲကြည့်ရှုအားပေးနိုင်ကြပါတယ်မကြခင်တင်ဆက်မဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာတော့ AR မြစ်ဆုံရေကာတာပြဿနာ NLD အစိုးရဖြေရှင်းနိုင်ပါမလားဆိုတာကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါကျမတို့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတော့
အချိန်ကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကြမှဘာလို့ပြန်ပေါ်လာရတာလဲဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရ
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့တော်ရရှင်ရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOA ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါ။နှစ်ပေါင်း30ရှိနေပါပြီ။ဘူးသုဒ္ဓတွေလည်းအများကြီးရခဲ့ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။โอเคခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOA ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖမ်းလို့မရပါတဲ့။လိုင်းပြောင်းသွားရဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတယ်။ဟုတ်ကဲ့ပါ။ကျွန်မသူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါတယ်ရှင်။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့လက်ရှိမီတာလိုင်းအပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြောပြပေးနေပါတယ်ရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါလေလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။My Planger ဆိုတဲ့သောရရှင်ကတော့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်။တိုက်ရိုက်လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေကြားပေးထားပါတယ်။အခုဒီသောရရှင်ပြောတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်။သောရရှင်တယောက်ကတော့ VOA ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား1ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်လေးဆိုရင်တော့ကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲဒီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်ဈာထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်VOA 2019 နှစ်တက်မှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးရေးလာတဲ့အမြဲတမ်းနှစ်သက်ဆုတောင်းနေပို့နေကြတကုံမျိုးသက်ကတော်ရရှင်ဦးလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့တည်နေတဲ့တင်ဆောင်ပါသုတဘောင်းစုံတက်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင့်တဲ့အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲ ICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းတွေမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်ဒီလိုသိရတာဟာ VOE ရဲ့ပြည့်စုံတဲ့တင်ထနာကြီးရဲ့ကျေးဇူးကြောင့်ပါတင်ဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအမခန့်ပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆောင်ဂျန်ကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျဉ်တ်စရာကောင်းပါလဲမကျဉ်တ်တာကတော့ရက်ဆက်တဲ့ထောက်လန်းရေးကိုအာဃာတမထားပါဘူးဘာမှမလုပ်ပါဘူးလို့ဖျားလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပျက်စရာပါကုဘာသာကိုထန်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောလို့မရပါဘူးကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုအခုတက်ကြည့်နာနေတော့မှပဲ။ဘာလဲဆိုတော့ခမားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာ။ဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါ။ကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာဖေးရဲ့ကဗျာတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါ။ဆရာဖေးရဲ့ခန်းစားချက်ကိုစဉ်းစားကြည့်ရင်လည်းနှစ်သက်ကိုကျူးလိုက်မိတယ်ဗျာ
။ဟုတ်ကဲ့ပါ။တော်ရရှင်ဦးလာထွန်းကနှစ်တက်မှာတွေးမိတိုင်းအယိုးနာတဲ့အမျိုးသားဆဲကျင်မာတော့ဒီလေးဆိုတော့ဆရာဖေးရဲ့ခံစားချက်နဲ့ကြိုဆိုလိုက်ပါတယ်အခုနားထောင်နေတဲ့ VOA တော်ရရှင်တွေရောနှစ်တက်ပေါ်မှာဘယ်လိုများသဘောထားပါလဲဝေမျှခြင်းနဲ့ဆိုရင် VOA ကိုစာရေးပြီးတော့ပြောနိုင်ပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်တော့မှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOE ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။တော်ရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစားရပုံမှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှလှုပ်စေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့တော်ရရှင်နေတီသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်းဖွင့်လာတဲ့စာတွေနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာတွေကိုဝေမျှပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထင်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးချင်ပါတယ်ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမာဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ လူမှုကွန်ရက်ကိုအလွန်ကျွန်သုံးဆွဲတဲ့သူတွေဟာမွေးရည်စေးဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မစ္စဂန်ပြည်နယ်တပ်ကတော်နဲ့ဩစတြေးလျကမိုးနက်စ်တပ်ကတော်ကလေးလာသူတွေတွေ့ရှိခဲ့တာပါ ဒီတဲ့ရင်ကိုနားဆင်ပြတော့ရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့Facebook အကောင့်ပိုင်ရှင်မှာမှန်မပါဗျာနိုးရာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကိုလိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်ဆဲသလားဆိုတော့ပေါ့ဥရန်ဆိုရဲဆိုတာဒါပါပဲအကုသို့နဲ့နိုးထလာတာလေလို့ရေးလာပါတယ်ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပေးရိတ်တက်တွေပဲကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook ဆာမျက်နှာ အတိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရည်ဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်နေဆိုတာအသေးချပါရှင့်ဒီဘက်တော့ရရှင်နေရဲ့စာရီမှတ်ချက်တွေကိုဒီမှာရင်ရက်ချင်ပါတယ်ဒေးတောင်းလာတဲ့တော့ရရှင်နေ ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုမြန်မာသတင်းလေးတစ်ပုဒ်ဒေလက်ဆောင်တောင်းထားတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့သောရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါတယ်။ Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာဒေလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay train တော်ပေါ်တည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးကိုဒီဒေတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်
။အောင်မြင်ပါစေ၊အရာခတ်သိမ်းပျော်ရွှင်ပါစေ၊လူခတ်သိမ်းအကုန်ဆန္ဒ
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နိုင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နိုင်နိုင်တယ်လို့မျိုး VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နိုင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအလုံးရှင်လန်းချမ်းမြေကြပါစေရှင်။နေရတကပူပွေလို့နေတဲ့တိုင်းချင်းနဲ့နိုင်ကြည်ပဲတင်းနေဒူရှိနာကလန်းညာလာပါစီဘူး။ဆက်လက်ပြီးတော့ဦးစီတူအောင်မြင့်ရဲ့ပြည်ရင်သတင်းတုံသက်ချက်ကိုထုံးလွှင့်ပါပါ။ ARD မြစ်ဆုံရေကာတာပြဿနာ NLD အစိုးရဖြေရှင်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့တုံသက်ဆွေးနွေးထားပါရရှင်။
ဒီရပိုင်းတကြောပြန်ပေါ်လာတာကတော့ AWD မြစ်ဆုံရေအားလျက်စစ်ထုတ်လုပ်ရေးစီမံကိန်းပြဿနာပဲဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်တစ်ခုပေါ်အခြေပြုပြီးအဲ့ဒီထုတ်ပြန်ချက်ထဲမှာပါတဲ့အချက်တချို့မှားနေတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့ကြေညာချက်ထုတ်ပြန်တာတဆက်တည်းသတင်းမီဒီယာတွေကမေးကြမြန်းကြတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနိုင်ငံရေးသမားတွေတိုင်းသားခေါင်းဆောင်တွေကလည်းကန့်ကွက်ကြတဲ့မြစ်ဆုံဆယ်စီမံကိန်းစန့်ကျင်ရေးလှုပ်ရှားမှုတကြောပြန်ပေါ်လာနေပါတယ်အချိန်ကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကြမှဘာလို့ပြန်ပေါ်လာရတာလဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဒီကိစ္စကောင်းကောင်းမွန်မွန်ဖြေရှင်းနိုင်စွမ်းရှိပါမလားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာဖြစ်ပါတယ်ခုဒီပတ်မြစ်ဆုံစီမံကိန်းပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
အကြောင်းတိုက်ဆိုင်တိုင်းတရုတ်နိုင်ငံဘက်ကပြောဆိုတာကတော့ဒီမြစ်ဆုံစီမံကိန်းကိစ္စသူတို့ဘက်ကစတာမဟုတ်ဘူးဆိုတာပါပဲ2006ခုနှစ်မှာအရင်စစ်အာဏာရှင်အစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးတီဟသူရတင်အောင်မြင့်ဦးတရုတ်နိုင်ငံခီးစဉ်တစ်ခုအတွင်းမြန်မာနိုင်ငံအတွက်လျှက်စစ်တပ်အားလိုအပ်တဲ့ဒီအတွက်ရေအားကနေလျှက်စစ်တပ်အားထုတ်ယူနိုင်ရေးတရုတ်အစိုးရကနေငွေအားနှီးပညာအားအကူအညီပေးပါဆိုပြီးတောင်းဆိုရာကနေအေယာဝတီမြစ်ဆုံအပါအဝင်မေခနဲ့မလိခမြစ်နယ်သွဲပေါ်ကရေအားလျှက်စစ်တပ်အားထုတ်ယူရေးစီမံကိန်းတွေအစပြုခဲ့တာပါ2009ခုနှစ်မှာစီမံကိန်းလုပ်ငန်းတွေစတင်ပြီးသိပ်မကြခင်သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်အရောက်ပြည်သူတွေအုံအုံကြွကြွကန့်ကွက်ကြတာနဲ့ယာယီရက်ဆိုင်ထားခဲ့လိုက်တာလက်ရှိ2019ခုနှစ်တိုင်အောင်ပါပဲစီမံကိန်းအကြောင်းအကြံပြင်းပြန်ပြောရမယ်ဆိုရင်ကချင်ပြည်နယ်မလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ5ခုမေခမြစ်နယ်သွဲပေါင်းစုံရာမြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကြီးပါစီမံကိန်းတွေအလုံးပြီးသွားရင်လျှက်စစ်တပ်အားမဂဝတ်21600လောက်ထွက်မယ်လို့ခန့်မှန်းထားပြီးလက်ရှိမြန်မာနိုင်ငံကအသုံးပြုနေတဲ့လျှက်စစ်တပ်အားရဲ့40ဝန်းကျင်လောက်တောင်ရှိပါတယ်။စီမံကိန်းအားလုံးကုန်ကျစရိတ်ဒေါ်လာဘီလီယံ30လောက်မှန်းထားပြီးကနဦးသဘောတူညီချက်အရတရုတ် CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက5ရာခိုင်နှုန်းစီထည့်ဝင်လုပ်ကိုင်ကြမယ်လို့ဆိုထားပါတယ်။2012စီမံကိန်းတွေယာယီရက်ဆိုင်မထားခင်အချိန်ထိတရုတ်ကုမ္ပဏီဘက်ကမြစ်စုံမှာမြေပြုပြင်နာမြစ်ဆုံအောက်ဖက်မြစ်တစ်ဖက်တိုင်းရင်းသားတွေဆက်သွယ်သွားလာရလွယ်အောင်ကြိုးတရားငယ်ထိုးပေးတာစီမံကိန်းကိုကုတ်ကဲမဲ့ရုံးနဲ့ဆက်ဆက်အဆောက်အုံတွေစောက်လုပ်တာချီပွေငယ်ရေအားလျက်စစ်စီမံကိန်းအကောင့်ထဲပေါ်တာစီမံကိန်းကြောင့်ပြောင်းရွှေ့ရတဲ့ဒေသခံတွေအတွက်ရွာသစ်တစ်ခုတည်ပေးပြီးတိဆောက်ရေးတွေကူညီရေးလုပ်ငန်းတွေလုပ်ပေးတာစတာတွေကတော့အကောင့်ထဲပေါ်ပြီးသွားပါပြီ
နောက်ပိုင်းစီမံကိန်းကိုယာယီရဆိုင်လိုက်ရတဲ့ဆိုပေမဲ့မြစ်ဆုံကစီမံခန့်ခွဲရေးယုံမြကြီးနာနေပြည်တော်နဲ့ရန်ကုန်ကဆက်ဆံရေးယုံတွေကိုတော့ဆက်ပြီးဖွင့်လှစ်လုပ်ကိုင်နေကြစေပါကုမ္ပဏီတာဝန်ရှိသူတွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့မှန်မှန်တွဲဆုံမှုလုပ်ကြသလိုတရုတ်သံအမတ်ကြီးနဲ့ပီကင်းကနေမကြာခဏလာရောက်တဲ့ကုမ္ပဏီတာဝန်ရှိသူတွေကလည်းမြကြီးနာကိုမှန်မှန်သွားလေးရှိပါတယ်အဓိကကတော့ကချင်တိုင်းသားခေါင်းဆောင်တွေကိုစီယုံပြီးမြစ်ဆုံစီမံကိန်းပြန်စနိုင်မဲ့အရေးထောက်ခံမှုရအောင်ကြိုးစားတာပါဒါရင်မကအရင်တရုတ် CPI ကုမ္ပဏီကိုနာမည်ပြောင်းလိုက်တဲ့ State Power Investment Corporation SPIC ကုမ္ပဏီဘက်ကလည်းမြန်မာနိုင်ငံကအာဏာရပါတီခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေစာရေးဆရာတွေဂျာနယ်လစ်တွေကိုတရုတ်နိုင်ငံအလဲပတ်ခီးစဉ်အများကြီးစီစဉ်ပေးပြီးစီးအောင်ပါတယ်အဲ့ဒီခီးစဉ်တွေထဲမှာတရုတ်နိုင်ငံတွေကမြစ်ချင်းသုံးသွယ်ရေကာတာအပါအဝင်ရေကာတာတွေကိုလေ့လာတဲ့ခီးစဉ်တွေလည်းပါပါတယ်
ခုလိုငွေကုန်ကြေးကျအများကြီးခံပြီးစီးယုံတာအချိန်တစ်ခုရောက်ပြီလို့တရုတ်ဘက်ကယူဆပုံရပါတယ်။ဒီလိုနဲ့ဒီဇင်ဘာ28-29တရုတ်တန်မတ်ကြီးရဲ့မြစ်ကြီးနားခေးစဉ်အပြီးထုတ်ပြန်ချက်ထွက်လာတာပါ။အဲ့ဒီထုတ်ပြန်ချက်ထဲမှာမြစ်ဆုံစီမံကိန်းပြဿနာမဖြေရှင်းမဲ့အကြာကြီးအချိန်ဆွဲမယ်ဆိုပါကတရုတ်ကုမ္ပဏီများကမြန်မာနိုင်ငံသို့လာရောက်ရင်းနှီးမြှုပ်နှံရန်ယုံကြည်စိတ်ကိုဆိုးရွားစွာထိခိုက်နိုင်ပါကြောင်းဆိုတာနဲ့ကချင်ပြည်နယ်ဒေသခံတိုင်းသားပြည်သူများသည်မြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းစီမံကိန်းကိုစန့်ကျင်ကန့်ကွက်သည်မှာပြင်ပမှလူနှစ်အဖွဲ့အစည်းများဖြစ်ပါကြောင်းဆိုတဲ့အချက်တွေပါလာပြီးကချင်ခေါင်းဆောင်တွေကသူတို့တရုတ်တန်မတ်ကြီးကိုအဲ့လိုပြောဆိုခဲ့တာမျိုးမရှိပါကြောင်းသူတို့အနေနဲ့မြစ်ဆုံစီမံကိန်းကိုထောက်ရရဆိုင်စင်လို့တဲ့မူဝါဒရှိတဲ့အကြောင်းရှင်းတာလင်းတာလုပ်ရတဲ့အခြေအနေစိုက်သွားစီပါတယ်။နောက်ဆုံးတော့ဒီပြဿနာဒေါအောင်ဆန်းစုကြည်စီအထိရောက်သွားပြီးပြီးခဲ့တဲ့ကချင်ပြည်နယ်နဲ့မြစ်ကြီးနားခီးစင်မှာမြစ်ဆုံစီမံကိန်းကိစ္စတိုင်းသားတွေရဲ့မေးမြန်းတာခံလိုက်ရပါသေးတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး NLD အစိုးရကြုံရတဲ့အခက်အခဲကစီမံကိန်းကိုပြန်ဆမယ်ဆိုရင်တိုင်းသားပြည်သူလူထုအများစုကြီးနဲ့ထိတ်တိုက်ရင်ဆိုင်တွေ့ရပါလိမ့်မယ်။ပြိုင်ဘက်တွေရဲ့နိုင်ငံရေးအမျက်ထုတ်တာကိုလည်းခံရပါလိမ့်မယ်။ရဆိုင်လိုက်မယ်ဆိုရင်လည်းတရုတ်ဘက်ကပြောတဲ့ကုန်ကြစည်ရေးဒေါ်လာတန်း100လောက်ရှိနေပြီဆိုတဲ့ကိစ္စရှင်းရလင်းရပါလိမ့်မယ်။ဆက်ပြီးအချိန်ဆွဲထားအောင်မယ်ဆိုရင်လည်းတရုတ်ဘက်ကစိတ်မရှိတဲ့ပြဿနာတရုတ်ဘက်ကပြောတဲ့တစ်နှစ်ဒေါ်လာတန်း90လောက်ဘန်တိုးတက်နေမယ်ဆိုတဲ့ကိစ္စကိုရင်ဆိုင်ရပါလိမ့်မယ်။ပြောရရင်ရှေတိုးလဲခက်နောက်ဆုတ်လဲခက်ရက်နေလဲခက်တဲ့ပြဿနာမျိုးပါ
။ပြည်ဆောင်ကိစ္စမြန်မာအစိုးရဘက်ကဖြစ်သင့်ဖြစ်ထိုက်တဲ့အချက်ကိုစနစ်တကျရှာဖွေကိုဖြစ်စေချင်တာကိုတရုတ်နဲ့အပေးယူလို့ညှိနှိုင်းရင်တိုင်းသားပြည်သူတွေလည်းလက်ခံနှစ်ဖက်အစိုးရလည်းခံတာတဲ့အဖြေတစ်ခုရနိုင်ပါတယ်။ဥပမာမြစ်ဆုံစီမံကိန်းတစ်ခုကိုရဆိုင်ပြီးကြံမေခနဲ့မလိခမြစ်တွေပေါ်ကရေကတာစီမံကိန်းတချို့ဆက်အကောင့်ထဲပေါ်တာမျိုးလဲစဉ်းစားကြည့်နိုင်ပါတယ်။ကချင်နိုင်ငံရဲ့ပါတီခေါင်းဆောင်တယောက်ဖြစ်တဲ့ဦးကွမ်ကောင်အောင်ခန်းကတော့သူတို့စန့်ကျင်တာမြစ်ဆုံတစ်ခုတည်းပဲ။အခြားမျက်နှာတွေပေါ်ကရေကာတာစီမံကိန်းတွေမပါဘူးလို့ပြောဆိုထားတာမျိုးလဲရှိပါတယ်။လက်ရှိချိန်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံကလှုပ်ချင်ကန်ကျင်တဲ့မဟာဗျူဟာမြောက်တဲ့စီမံကိန်းကြီးတွေအခြားအကျိုးစီးပွားတွေအများကြီးရှိနေသလိုမြန်မာနဲ့တရုတ်ဟာနှစ်နိုင်ငံတည်တံ့နေသ၍အမြဲတမ်းဆက်ဆံနေရမယ့်အိမ်နီးချင်းနိုင်ငံတွေဖြစ်နေတဲ့ဆိုတဲ့အကြောင်းတရားတွေကပဲမြစ်ဆုံပြဿနာပြည်လည်ရေးလမ်းကြောင်းစီခေါ်ဆောင်သွားနိုင်ပါလိမ့်မယ်။
ခုတော့အင်္ဂါနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ကြရအောင်ပါရှင
်။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာအရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြတဲတွေကြုံနေရချိန်မှာအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စားဝတ်နေရေးပုံမှုခက်ခဲလာမယ့်အနေအထားရှိနေပါတယ်။ဒါကြောင့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့ကြုံနေရတဲ့ရခိုင်အကြက်တဲနဲ့ပတ်သက်လို့အာဏာပိုင်ဒီအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းတင်တယ်လဲဆိုတာသုံးသပ်အဖြေရှာကြရအောင်ပါ။တောရရှင်ရဲ့အမြင်သဘောထားတွေကိုလည်းသိလိုပါတယ်။မင်းများဆွေးနွေးလိုသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆတွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပ
ါ။ဒီဥပဒေအရနှစ်သိကူရဲ့နီးကပ်လာနေပြီဖြစ်ပြီးတော့လာမယ့်နှစ်သိဟာဝန်နည်းဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့ဝက်ပြတိုက်ကတော့ရေပန်းစားစီကားနေပါတယ်။တောင်ကိုရီးယားနိုင်ငံဆူမြူရော်နာမှာရှိတဲ့အင်ချွန်းမြို့မှာတည်ရှိတာဖြစ်ပြီးဒီဝက်ပြတိုက်မှာဝက်ပုံပါတဲ့အမှုပညာလက်ရာမျိုးမျိုးကိုမြင်တွေ့ကြရမှာဖြစ်တယ်လို့ဝက်ကလေးတွေရဲ့ဖျော်ဖြေမှုကိုလည်းကြည့်ရမှာပါ။အဲ့ဒီတွေအနေနဲ့ဝက်တရဲ့ဖျော်ဖြေမှုကြည့်ရှုရမယ့်အပြင်ကိုပဲဒီသူတို့ကိုလည်းထိတွေ့ကင်တွယ်နိုင်ပါတယ်။ဝက်နှစ်သစ်ကိုကြိုဆိုဖို့အတွက်မိဘတွေဟာသူတို့ရဲ့ကလေးတွေကိုပြတိုက်ကိုခေါ်ပြီးတော့ပြကြပါတယ်။ဒီပြတိုက်မှာနိုင်ငံပေါင်း23နိုင်ငံကဝက်အမှုပညာလက်ရာပေါင်း 9,000 ကိုပြသထားပြီးတော့အယောင်ဆုံးဝက်ရုပ်ထုပေါင်း88ခုလည်းပါဝင်ပါတယ်။ဒီကိုလာရောက်တဲ့သူဟာပြီးခဲ့တဲ့နှစ်ကထက်30ရာခိုင်နှုန်းပိုများပြီးဒီနှစ်အတွင်းမှာလာရောက်သူ13,000ကျော်မယ်လို့ခန့်မှန်းထားပါတယ်။ဝ ဝင်ကြီးအနေနဲ့ကတော့လူကြီးတစ်ယောက်ကိုကိုရီးယားဝမ်9000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာကျော်လောက်ကျသင်မှာဖြစ်ပါတယ်ရှင်
ဒါမဲ့နဲ့တရုတ်နှစ်တဲ့ဟာဝက်နှစ်ကိုကြားရောက်မှဖြစ်တဲ့အတွက်တရုတ်စားရိုက်ကဝက်ပုံတစ်စိတ်ကောင်းတစ်စုံကိုထုတ်လုပ်လိုက်ပါတယ်။နှစ်တဲ့အတွက်အထူးတစ်စိတ်ကောင်းကိုနာမည်ကြီးအမှုပညာရှင်ဟမ်မေလင်းကဒီဇိုင်းဖန်တီးပေးထားတာဖြစ်ပါတယ်။ပထမပုံမှာဝက်တကောင်ဟာပိုပြီးကောင်းမွန်တဲ့ဘဝကိုပြေးသွားတဲ့ပုံဖြစ်ပြီးတော့ဒုတိယပုံမှာတော့မိသားစု5ယောက်ပါတဲ့ဝက်မိသားစုပျော်ပျော်ရွှင်ရွှင်နေနေတဲ့ပုံဖြစ်ပါတယ်။အဲ့ဒီတစ်စိတ်ကောင်းတစ်စုံကို2.4 yuan အမေရိကန်ဒေါ်လာ35စင်လောက်ကျသင့်မှာဖြစ်ပြီးတော့လုံခဲ့တဲ့6နှစ်ကထုတ်ဝေခဲ့တဲ့ဒစိကောင်းတွေထက်စာရင်ပမာဏနည်းနည်းပဲထုတ်ဝေမှာဖြစ်ပါတယ်အသက်82နှစ်ရှိနေပြီဖြစ်တဲ့တရုတ်အမှုပညာရှင်ဟန်မေလင်းဟာ2008ခုနှစ်ကပေကျင်းအိုလံပစ်အားကစားပွဲအထိမ့်မှတ်အယုတ်ဖူဝါကိုလည်းဒီဇိုင်းဖန်တီးပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံကမက်ဆူတိုမျိုးလေးတစ်ခုမှာတော့စွန့်စားတဲ့မြောက်တအုပ်ဂကြိုးပေါ်မှာလမ်းလျှောက်သွားတဲ့ဗီဒီယိုဟာနာမည်ကြီးလူကြိုက်များနေပါတယ်52စက္ကန့်ကြာရိုက်ကူးထားတဲ့ဒီဗီဒီယိုကို Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာဖြစ်ပြီးတော့ဂျပန်အမျိုးသမီးတူကရိုက်ကူးခဲ့တာပါ။မြောက်ထွေဟာနှင်းတွေထူထူထဲထဲကျနေတဲ့အချိန်ဓာတ်ကြိုးနှစ်ခုကြားမှာလမ်းလျှောက်သွားခဲ့ကြတာပါ။အောက်ကဓာတ်ကြိုးကို6ထောက်နဲ့ညှက်ထားပြီးအပေါ်ဘက်ကဓာတ်ကြိုးကိုတော့လက်နှစ်ဖက်နဲ့တွဲလျောင်းခိုလျှောက်ခဲ့ကြတာပါ။ဒီမြောက်ကလေးတွေဟာ Snow Monkey လေးတွေဖြစ်ပြီးအေးမြလာတဲ့ဆောင်းရည်ဒီမှာရေပူစမ်းမှာစိန်တက်ကြတဲ့သတ္တဝါလေးတွေဖြစ်ပြီးသူတို့ကိုကြည့်ဖို့အတွက်ကဘာလက်ခီးသွွားတွေအများကြီးအဲ့ဒီဒေသကိုလာကြတာလည်းဖြစ်ပါရဲ့ရှင
်။ဒီကတဲ့တနင်္ဂနွေနေ့ကဂျပန်နိုင်ငံတိုကျိုမြို့ကရှင်တိုဖျားရှိခိုးကျောင်းတစ်ခုမှာဒုတိယနီးပါးလောက်စုဝေးပြီးရေခဲရေစိန်ခဲ့ကြပါဗျ။ပွဲတော်မှာနှစ်သစ်စုတောင်းတွေအပြန်အလှန်တောင်းပေးခဲ့ကြပြီးတော့သူတို့ရဲ့စိတ်ဝိညာဉ်တွေကိုတန့်စင်စေဖို့နဲ့လာမယ့်နှစ်မှာကျန်းမာရေးကောင်းစေဖို့အတွက်လှုပ်ခဲကြတာပါ။ပါဝင်သူ68ယောက်မှာအမျိုးသမီး12ယောက်ပါဝင်ပြီးအသက်အကြီးဆုံး89နှစ်ကနေ9နှစ်အရွယ်ကလေးတစ်ယောက်အထိပါဝင်ခဲ့တာဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲဟာဒီနှစ်မှာတော့64ချိန်မြောက်ကျင်းပတာဖြစ်ပြီးပြင်ပအပူချိန်5ဒီဂရီဆယ်စီယပ်စ်ပဲရှိနေခဲ့တာပ
ါ။တင်းလာနေနေနဲ့ခင်ဗျို့ရေမြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်ဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရမှုကရပ်ပေါင်း30ထိဆန်းချိန်တင်ရောက်ရှိလာပြီးဒါကိုအဆုံးသတ်နိုင်ရည်အတွက်ညှိနှိုင်းဖို့ကမ်းလှမ်းမှုကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကပယ်ချလိုက်တဲ့အတွက်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းကဖို့ဒေါ်လာတန်း 9,900 ပေးဖို့နဲ့သိမ့်နေချတဲ့ရွှေပြောင်းတွေကိုထာနေပြန်ပို့မယ်အရေးကနေ၃နှစ်ကာကွယ်ပေးမယ်ဆိုပြီးအမေရိကန်သမ္မတကအပြေအယူညှိနှိုင်းဖို့ပြောဆိုတာဖြစ်ပါတယ်။ကမ်းလှမ်းချက်ကိုပြောတောင်မပြောရသေးဘူး။နန်စီပလိုစီနဲ့ဒီမိုကရက်တချို့ကကမ်းလှမ်းချက်ကိုပယ်ချတာဖြစ်တယ်လို့သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာထရန့်တာဝါတည်ဆောက်ဖို့ထရန့်နဲ့ရုရှားဆိုရတာဝန်ရှိသူတွေကြား2016ခုနှစ်နိုဝင်ဘာလကျင်းပတဲ့အမေရိကန်ရွေးကောက်ပွဲမဲဆွယ်ကာလတစ်လျှောက်လုံးပြောဆိုဆွေးနွေးမှုတွေရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ရှင့်နေရူဒီဂျူလီယာနီကပြောပါတယ် NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာဂျူလီယာနီကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂငြိမ်းချမ်းရေးဒိန်းစခန်းတစ်ခုကိုဘသူတွေမှမသိတဲ့တနတ်သမားတွေတိုက်ခိုက်ခဲ့တာမှာချက်နိုင်ငံကကုလငြိမ်းချမ်းရေးဒိန်းတပ်ဖွဲ့ဝင်10ဦးသေဆုံးပြီးတော့25ဦးဒဏ်ရာရရှိခဲ့ပါတယ်ဒီတိုက်ခိုက်မှုကစစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပြီးရှုတ်ချထားပါတယ်မက်ဆီရိုနီးယားကသူ့နိုင်ငံအမည်အသစ်ကို Republic of North Macedonia အဖြစ်ပြောင်းလဲလိုက်တာကိုစန့်ကျင်ဖို့ထောင်ပေါင်းများစွာသောအင်းကြီးချင်းဂရိနိုင်ငံသားတွေဟာအေသင်မြို့မှာတနင်္ဂနွေနေ့ကစုဝေးခဲ့ကြပြီးဆန္ဒပြလူစုကြီးနဲ့ရဲတွေကြအကြမ်းဖက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်
။မတ်သိန်ကြီးထိုက်ကသတင်းအကျဉ်းချုပ်ကိုတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းရောင်ပါ Engineer ကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပါ
This program has come to you from the Voice of America, Washington.